ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာမူဆယ်နယ်စပ်ကကုန်သွယ်ရေးဂိတ်အားလုံးကိုလာမယ့်ဇန်နဝါရီလ10ရက်မှာဖွင့်ပေးမယ်လို့တရုတ်ယူနယ်အစိုးရကဒီကနေ့အင်္ဂါနေ့မှစာထုတ်ပြန်ပါတယ်။ကရောဟာကြောင့်တုံးနေနီပါပိတ်ထားတဲ့ဒီဂိတ်တွေကနေကုန်ကားတွေလူတွေပါဝင်ထွက်ခွင့်ကိုတရုတ်ဘက်ကပထမဆုံးအကြိမ်ဖြေလျှော့လိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းပေးပို့လာတဲ့သတင်းပေးပို့ ဒီနေ့မှာဒီနေ့ကိုပြန်ဖွင့်ပေးရမယ်လို့ယူနန်ပြည်နယ်ရွှေလီမြို့တိပရေရယုံကမြန်မာဘက်ကိုအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်။မန်ဝေးနန်တော်စင်ပြူပန်းဆိုင်ဒီကိတွေကိုအခုလာဇန်နဝါရီ၈ရက်မှာပြန်ဖွင့်ပေးမယ်လို့ရွှေလီမြို့အစိုးရဌာနကအကြောင်းကြားထားကြောင်းမူဆယ်ကုန်တဲ့အတင်းကတာဝန်ရှိသူတို့ဖြစ်တဲ့ဦးမင်းသိန်းကပြောရေးကိုပြောပါတယ်။
တော့အခုတို့ကြည့်ရအားရောက်တာတော့မြန်မာနယ်စပ်ကြည့်ဘူးဇန်နဝါရီ၈ရက်စပြီးတော့ကြံလက်ဖွင့်လိမ့်မယ်ဒီမူဆယ်မြို့နယ်ဒီမှာရှိတဲ့ဒေအားလုံးကြံလက်ဖွင့်လိမ့်ပြီးသားဖြစ်သွားမယ်ကုန်တင်လားတွေဝင်လို့ရမယ်လူစည်းကားတွေဝင်လို့ရမယ်ဆိုင်ကယ်တွေဝင်လို့ရမယ်ဖွင့်လာကြီးတွေဝင်လို့ရမယ်လူတွေဝင်လို့ထွက်လို့ရပါပြီလူတွေဘလို့ဖြည့်ကြက်တဲ့တပ်ပတ်ပြီးတော့ဝင်ထွက်လုပ်
ကချင်ပြည်နယ်ကဂိတ်တချို့ကိုတော့တရုတ်နှစ်တစ်ကိုအပြီးမှာဖွင့်နိုင်ခြင်းရှိတယ်လို့ချင်းရွှေဟော်ဘက်ကကုန်တက်တူကပြောပါတယ်
ဒီလိုအားကြတော့ဒီသူတို့ကသမင်းချမ်းခရိုင်ဆိုတဲ့ခါကြတော့လေမူးဆဲအဲတဲဟုံကဖွင့်မှာသူတို့ကလည်းလိုက်ဖွင့်တာအဲကျမတို့ကအမြင်နဲ့အဲ့ဒီဂျီမီတို့မဖွင့်သေးဘူးလားကျမတို့တော့ဂျီမီတို့ကဒီလိုမျိုးရှိနေပါပြီပေါ့နော်ကျမတို့ကမိုက်တီးကလိုလိုလုပ်နေပါလို့ရတယ်လို့ဆိုတော့အဲ့လိုလေသူတို့ကလမ်းကြောင်းမှာသူတို့ကလုပ်ပေးရတယ်ဒီရံကကြတော့သူတို့ပြောနေနှစ်တစ်ကူးရင်းမလို့ကြားနေလို့လေနှစ်တစ်ကူကကျမတို့ဇန်နဝါရီ22ရက်ဆိုတော့လေနားလည်ပါတော့သားကြမယ်
မြန်မာကုန်သွယ်ရေးဌာနရဲ့စည်းရင်းတွေအရဆိုရင်မူဆယ်နယ်စပ်ကနေနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏက2020ခုနှစ်မှာအမေရိကန်ဒေါ်လာတန်4800ကျော်ရှိခဲ့ပါတယ်2022ခုနှစ်မှာတော့တက်ဟုန်တို့ကျဆင်းခဲ့ပြီးအမေရိကန်ဒေါ်လာတန်900ကျော်ပဲကုန်သွယ်နိုင်ခဲ့တာပါတရုတ်အစိုးရဟာပြည်နယ်တွင်းမှာတကြောပြန်ကိုဗစ်ကူးစက်မှုတွေကိုဖြေရှင်းနေရပေမဲ့လည်းပြည်နယ်တွေရဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာတော့ဖြေလျှော့ဖို့ကြိုးစားလာပါတယ်အခုကြေညာချက်မှာတော့ကိုဗစ်စီကံတွေကိုအသေးစိတ်မဖော်ပြထားပေမဲ့ဖွင့်မယ့်ရက်မှာတော့ကိုဗစ်စီကံတွေကိုထပ်မံထုတ်ပြန်ပွဲရှိတယ်လို့မြန်မာကုန်သည်တွေဘက်ကခန့်မှန်းထားပါတယ်ရှင်
အလိမ့်ပါပါရှင်